သောတာရှင်များခင်ဗျာဆယ်ရက်ကြာကျင်းပခဲ့တဲ့တရုတ်ပြည်သူ့လွှတ်တော်နှစ်ပတ်လည်ညီလာခံဒီကနေ့ပြီးဆုံးသွားပါပြီတရုတ်ဝန်ကြီးချုပ်တရုတ်ဝန်ကြီးချုပ်ဝမ်ကြားပေါင်ကတိုင်ဝမ်ကျွန်းကိုထပ်မံသတိပေးလိုက်ပြီးဒီတိုင်းနဲ့မှာပဲတရုတ်ပြည်နယ်ကျေးလက်တွေကလူလူတွေမကြေမနက်ဖြစ်နေတာကိုပြေပြောက်စေဖို့ပြန်လည်ပြုပြင်မဲ့စီမံချက်ကိုလည်းထုတ်ပြန်လိုက်ပါတယ်ပြည်ကကနေ VOA တင်းတောက် Luis Ramirez ပို့လိုက်တဲ့တင်းကိုကျွန်တော်ခမောက်စုကဆက်ပြီးအစီအခံရစီခင်ဗျာတရုတ်ပြည်တဝမ်းမှာဒီကနေ့နှစ်အတွင်းစူပူစန္ဒပြမှု 18,000 ဖြစ်ပွားခဲ့တာကိုတရုတ်အစိုးရကဝန်ခံလိုက်ပြီးဒီနှစ်ညီလာခံမှာကျေးလက်ဒေသပြန်လည်ပြင်ဆင်ရေးကိစ္စတွေကိုအရေးပေးဆွေးနွေးခဲ့ပါတယ်။ညီလာခံနောက်ဆုံးနေ့မှာဝန်ကြီးချုပ်ဝမ်ကြားပေါင်ကအဲ့ဒီမကျေမနပ်စူပူမှုအတော်များများကိုဖြစ်ပွားစေခဲ့တဲ့မြေယာအစအဦးဆောက်လုပ်သူတွေကကျေးလက်ပြည်သူတွေရဲ့လေယာချမ်းမြေတွေကိုအပိုင်စီးခဲ့တဲ့ပြဿနာကိုတိုက်ဖြတ်ဖို့လှုံ့ဆော်မဲ့အကြောင်းပြောခဲ့ပါတယ်
။在中国必须实行最严格的耕地保护制度。
လေယာမြေကာကွယ်စနစ်ကိုတင်းတင်းကြပ်ကြပ်ဆောင်ရွက်မယ်လို့ဝန်ကြီးချုပ်ဝမ်ကြားပေါင်ကတရုတ်လိုပြောသွားတာပါခင်ဗျာ။ဒါမှလည်းတရုတ်လယ်သမားတွေကိုလေယာမြေပိုင်ဆိုင်ခွင့်ပေးမယ်လို့တော့သူကကတိပြုသွားခဲ့ခြင်းမရှိပါဘူး။တရုတ်ပြည်မှာ1950ကစပြီးလယ်သမားတွေလေယာမြေပိုင်ဆိုင်ခွင့်မရပါဘူး။တရုတ်ဝန်ကြီးချုပ်ဟာပြိုင်ဘက်တိုင်ဝမ်ကျွန်းကိုလည်းထပ်မံတတိပေးလိုက်ပါတယ်။တိုင်ဝမ်ကျွန်းအနေနဲ့ကိုယ်ပိုင်လှုပ်လိုက်ခွင့်ပြင်ညာဖို့ဆက်တဲ့လှုပ်ဆောင်မယ်ဆိုရင်နီလာအလုံးသုံးပြီးအရေးယူဖို့တရုတ်ပြည်ကပြင်ဆင်ထားပြီလို့သူကပြောတော့ပါတယ်။တိုင်ဝမ်ကျွန်းအနေနဲ့ကိုယ်ပိုင်လွတ်လပ်ရေးကိုတရားဝင်ပြင်ညာမယ်ဆိုရင်စစ်ရေးအရအရေးယူဆောင်ရွက်ဖို့ခွင့်ပြုတဲ့ဥပဒေကိုမနစ်ကပဲတရုတ်ကွန်မြူနတီပါတီခေါင်းဆောင်တွေကအတည်ပြုခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။တရုတ်ပြည်ရဲ့စီးပွားရေးတိုးတက်မှုနဲ့ကမ္ဘာပေါ်မှာနိုင်ငံရေးအရတရုတ်ပြည်ကပုံမတွင်ကျယ်လာနေတာနဲ့တပြိုင်တည်းမှာပဲတရုတ်ပြည်ရဲ့စစ်ရေးတည်ဆောက်မှုကြီးထွားလာနေတာကိုစိုးရိမ်နေတာတွေကိုတော့ရောပါသွားအောင်တရုတ်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။သူကတရုတ်တပ်မတော်ဟာတိုင်းပြည်ကာကွယ်ရေးအတွက်မျှဖြစ်တဲ့စစ်ရေးအသုံးစိတ်တိုးပြီးသုံးစွဲနေတာဟာတရုတ်တပ်မတော်ရဲ့စွမ်းမကခင့်မိအောင်ဆောင်ရွက်ထားများဖြစ်ပါတယ်လို့ပြောသွားပါတယ်ခင်ဗျာ